ဆရာနာဒေမူဆန့်ကျင်ဆန္ဒပြပွဲ9ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့အစိုးရရုံးဆက်ရာနေပြည်တော်ကဝန်ကြီးဌာနဘောင်းဆိုဆန္ဒပြတဲ့အထက်ပါဝင်လာပါတယ်။ဒီကနေ့ကနေပြည်တော်မှာရဲတပ်ဖွဲ့ကတိုက်ခတ်တဲ့အတွက်အသက်16နှစ်အရွယ်မညတွတ်တွတ်ခိုင်ဥပေါင်းမှာဒဏ်ရာအပြည့်အဝရောက်သွားပြီးတဲ့နောက်တည့်မှာပဲအခုလိုမျိုးဝန်ကြီးဌာနဘောင်းဆိုဆန္ဒပြတဲ့အထက်ပါလာတာပါ။မညတွတ်တွတ်ခိုင်ကတော့ရထားတဲ့ဒဏ်ရာကြောင့်အခုအချိန်ထိတတိမရသေးသေးအသက်အရွယ်စိုးရင်ရတဲ့အချိန်ဒီမှာရှိနေသေးပါပဲ။အစောပိုင်းရက်တွေတုန်းကတော့အစိုးရဝန်ထမ်းအများပြားဟာ CDM လို့ခေါ်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုအဖြစ်တက်ဆိုင်ရအလုပ်ဌာနတွေကိုမသွားကြတော့ပဲတပိတ်မောက်ထားကြတာပါ။ဒါပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့လမ်းမော်ထွက်ဆန္ဒပြသူတွေနဲ့အတူအစိုးရဝန်ထမ်းတွေပါပူးပေါင်းလာတာကိုလည်းတွေ့လာရတာဖြစ်ပါတယ်။အင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့တခြားနေရာတို့မှာရဲတပ်ဖွဲ့ကတနက်နဲ့ပြစ်တာအပါအဝင်အင်အား၃နှင်းနှင်းတာတွေရှိခဲ့ပေမဲ့လည်းဒီကနေ့မှာတော့အခုဒီသတင်းရေးချိန်အထိဘယ်နေရာမှာမှအင်အား၃နှင်းနှင်းနဲ့ဆိုတာမျိုးမကြားရပါဘူး။ဒါအပြင်ရန်ကုန်တိုင်းကမောင်မြို့နယ်လှယ်တန်းအရပ်ကစာနာပြသူအများအပြားစုဝေးတဲ့နေရာအနီးမှာတက္ကသိုလ်ဤသာလမ်းဘက်ကိုသွားလို့မရအောင်ရဲတပ်ဖွဲ့ဝင်အတော်များများချပြီးမနေ့ကအထိပိတ်ဆို့တားဆီးထားခဲ့ပေမဲ့လည်းဒီကနေ့မှာအဲ့ဒီရဲတပ်ဖွဲ့ဝင်တွေမရှိတော့ဘူးလို့မျက်မြင်တွေကပြောပါတယ်။ဒါပေမဲ့လည်းမန္တလေးမြို့မှာတော့စစ်တပ်ရောရဲရောချထားပါဗျ။မနေ့ညဘက်ပိုင်းမှာရန်ကုန်မြို့ထဲကိုစစ်ကားအများပြားဝင်လာတဲ့ဆိုတဲ့သတင်းတွေ၊ဗီဒီယိုတွေ၊ဓာတ်ပုံတွေနဲ့တကွညရင်းချင်းမှာကြည်ကြဲပြန့်ပြန့်ထွက်ခဲ့ပေမဲ့လည်းဒီကနေ့မှာတော့စစ်သားတွေကိုလမ်းပေါ်မှာမတွေ့ရဘူးလို့ဇန္နာပြသူတွေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကတပ်မတော်ကိုထောက်ခံနေဆိုပြီးတံပြန်ဆန္ဒပြပွဲလုပ်ခဲ့ကြသူတွေကား၁၀စီးလောက်နဲ့စူးလီဘက်ကနေဖြတ်သွားတယ်လို့မျက်မြင်တွေ့သူတူက VOA ကိုပြောပါတယ်။ရန်ကုန်မြို့လေကောင်ပန်းဆူရန်လမ်းပေါ်မှာပကြီးစရာတွေကပကြီးဆွဲတီးဝိုင်းနဲ့တချင်းဆိုသူတွေကဆိုပြီး CDM လှုပ်ရှားမှုအတွက်ရန်မုံငွေကောက်ခံကြတာမှာနာမည်ကျော်တေးရီတေးဆိုစရာတူဖြစ်သူကိုနေဝင်းလဲရှိနေခဲ့ပါတယ်
။အာနာရှင်စနစ်ဆိုတာဘယ်တော့မှအရှင်မထွက်ဘူး။အာနာရှင်စနစ်အရှင်ထွက်ရုံးထုံးတာမရှိ။အာနာရှင်စနစ်အသေးအတွက်ပဲရှိတယ်
။ကိုနေဝင်းပြောသွားတာပါ။ရန်ကုန်မြို့ကဆန္ဒပြသူတွေဟာစုရက်တခုထဲမှာသွားပြီးစုကြတာမဟုတ်ဘဲတက်ဆိုင်ရမြို့နယ်လိုက်စုထွက်လာကြပြီးတော့နီးစပ်ရာစုဝေးနေရာတွေမှာသွားစုကြတာဖြစ်တယ်လို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာရင်သွေးငယ်တွေကိုခြိလွယ်ထားတဲ့မိခင်တွေ၊အယောနဲ့တခြားဒုရီယာတွေကိုတီမှုပြီးခြိတက်သူတွေ၊အလှမယ်တွေ၊ကာယဗလမောင်တွေစသည်အားဖြင့်ပုံစံမျိုးစုံ၊အရွယ်မျိုးစုံ၊လူမျိုးစုံကိုတွေ့ရပါတယ်။အရာပြည်နယ်လွန်ကုန်မြို့မှာတော့ရဲတပ်ဖွဲ့ဝင်40ပတ်ဝန်းကျင်ဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုကျန်တဲ့ရဲတွေကဖမ်းမှုကြိုးစားတာမှာဆန္ဒပြလူလူကအကာအကွယ်ပေးခဲ့ပြီးအခုအခါမှာစောက်ရှောက်ထားပါတယ်။